ဒီတစ်ပတ်တော့မြန်မာနိုင်ငံကစာသင်ခန်းတွေမှာကွန်ပျူတာအင်တာဖေ့စ်တွေတောင်းနိုင်ဖို့အတွက်ကြိုးစားနေကြတာတွေကိုပြောပြပါရစေ။ Interface လို့ခေါ်တဲ့တီးခြားစနစ်နှစ်ခုဆုံတွေ့တာဆက်သွယ်တာနဲ့ပတ်သက်ပြီးကွန်ပျူတာနည်းပညာမှာပုံစံအမျိုးမျိုးတွေ့နိုင်ပါတယ်။ User Interface လို့ခေါ်တဲ့ကီးဘုတ်တွေ mouse တွေကိုလူကသုံးပြီးကွန်ပျူတာထဲမှာအလုပ်လုပ်တဲ့စနစ် operating system ကိုဆက်သွယ်ခိုင်းစေနိုင်ပါတယ်။ software interface လို့ခေါ်တဲ့လူချင်းချင်းဆက်သွယ်ရမှာသုံးတဲ့ဘာသာစကားတို့ code တို့ကို computer hardware နဲ့ဆက်သွယ်တာနဲ့ hardware interface လို့ခေါ်တဲ့အချင်းချင်းဆက်သွယ်ရမှာသုံးတဲ့ hardware device တွေကို wire ကြိုးတွေ plug တွေ socket ခေါင်းတွေနဲ့ဆက်သွယ်ပြီးသုံးတာမျိုးပါ computer interface တွေကိုမြန်မာနိုင်ငံကစာသင်ခန်းတွေမှာသုံးပြီးထိထိရောက်ရောက်သင်ကြားနိုင်အောင်ကြိုးစားနေတဲ့ဒေါက်တာဝင်းတာထွေးကတော့ရန်ကုန်တက္ကသိုလ်ယူပဗေဒဌာနကဆရာတူဖြစ်ပြီး Illinois ပြည်နယ်မှာရှိတဲ့တက္ကသိုလ်မှာတာဝန်ထမ်းဆောင်နေတာနှစ်20ကျော်ပြီဖြစ်ပါတယ
်။ယူပဗေဒလက်တွေ့ကနေမှာသမယိုးကျနည်းစနစ်တွေသုံးတဲ့အစား computer ကိုအသုံးပြုပြီး interface နဲ့ lower depth sensor တွေသုံးပြီးတော့ယူပဗေဒလက်တွေ့ကနေမှာသုံးပြီးတဲ့သုံးပုံသုံးနည်းနည်းစနစ်တွေကိုတွားပြီးပြခဲ့တာပါ။ဟိုအပူချိန်တိုင်းတာဖြစ်ဖြစ်လူတယောက်ရဲ့ရွှေရှောင်းမှုအတွက်ကို velocity တို့ acceleration တို့အချိန်တို့တိုင်းတာပဲဖြစ်ဖြစ်ဟိုရှိရစစ်တန်းတိုင်းမဲ့တိုင်းတာဖြစ်ဒီတိုင်းနိုင်မှုကတိုင်းနိုင်တဲ့ sensor လေးတွေလို့အဲ့ sensor လေးတွေကို computer နဲ့ချိတ်ဆက်ပြီးတော့ဒီဘုံက interface ဆိုတဲ့ဂျာရီကဆက်သွယ်တဲ့ပစ္စည်းတွေကိုတွားတယ်ဒီ interface ကိုဟိုဘယ်လိုတွားရလဲဆိုတော့မပြောင်းပါဘူ
းဒီ computer interface ကမြန်မာနိုင်ငံအတွက်တော့အသက်ဆန်းဖြစ်နေမလားကြာ
မှန်ပါပဲလုံခဲ့တဲ့မေလတုန်းကကျွန်တော်တွားပြီးတော့ပမာဒီမှာရှိတဲ့မြတ်တက္ကသိုလ်တွေကယူပပြည်တော်ဌာနဆရာဆရာမ60ကျော်လောက်ကိုကျွန်တော်တို့ဒီနေ့လေးရပြပါတယ
်။သင်ကြားရေးစနစ်အတွက်ထိရောက်မှုရှိစေတဲ့ computer interface ကိုဘာသာရပ်မျိုးစုံအတွက်သုံးနိုင်တယ်လို့စာသင်ခန်းအားလုံးအတွက်ပါအသုံးဝင်တာပါ
။ကျွန်တော်တို့ကယူပပြည်တော်တခုလည်းမဟုတ်ပါဘူး။ဓာတုပြည်တော်ရောယူပပြည်တော်ရောဌာနရဲ့အကုန်လုံးမှာဒီ computer interface ကိုသက်ဆိုင်အောင်သုံးလို့ရပါတယ်။ဥပမာအဖြစ်ဒါတို့ပြတာ solution နဲ့သူတို့ pH လို့ခေါ်တဲ့ time to time တွေဒါမှမဟုတ်လို့ရှိရင်နေရောက်ရောင်ကြီးတိုင်းတာလို့ဟိုခရမ်းလွန်ရောင်ကြီးတိုင်းတာလို့ဆိုတာမျိုးတွေဒီ interface နဲ့တွဲတူလို့ရပါတယ်။ဟိုတော့ဆိုရင်ဒီ UV တို့ဒီ infrared တို့ခေါ်တဲ့နေရောက်လို့တိုင်းမှုကတစ်စည်းစကားကြီးတဲ့ပစ္စည်းကြီးတွေတော့အခုဆိုလို့ရှိရင်ကိုယ်မှာရှိတဲ့တနင်္သုံးနိုင်တဲ့ငွေကြေးပမာဏနဲ့ပဲတော်တော်ပဲဖြစ်တဲ့ဆိုရင်တစ်စည်းတစ်စည်းနဲ့လောလကူသုံးနိုင်တဲ့အနေအထားမျိုးရှိနေပါတယ်။နောက်တော့ biology မှာဆိုလို့ရှိရင်လည်း microscope တွေကို video microscope လို့ခေါ်တဲ့ဒီ interface computer မှာ file ပုံဖော်ပြီးတော့သုံးလို့ရတာမျိုးရှိနေပါတယ်။ဒါကရအကုန်လုံးသုံးလို့ရတယ်။နောက်တစ်ခုကဘာလဲဆိုရင်ရောတက်တူမှလည်းမဟုတ်ဘဲနဲ့အထက်တန်းကျောင်းတွေမူလတန်းကျောင်းတွေမှာလည်းလက်တွေ့ကိုအလွယ်တကူဘယ်လိုလုပ်ရလဲဆိုတော့တုတ်ပြလေးလို့လို့ရပါတယ
်။ computer interface သုံးဆွဲမှုကလည်းဤပညာတွေတိုးတက်လာတာနဲ့အမျှနေရာတိုင်းမှာတွင်တွင်ကျယ်ကျယ်သုံးဖို့အတွက်ပိုးပြီးအဆင်ပြေလာတယ်လို့ကွန်ပျူတာကိုတောင်နေရာတကာမှာတည်ဖို့မလိုတဲ့အနေအထားကိုရောက်လာပြီဖြစ်ပါတယ်
။ကျွန်တော်တို့စက္ကူမှာတကယ်စက္ကန့်လောက်တည်းဆောင်းလုပ်နေတာကွန်ပျူတာ interface ဆိုပြီးတော့ကွန်ပျူတာရှိမှ interface ရှိမှအခုတော့အဲ့လိုမဟုတ်တော့ဘူး။ဥက tablet တို့ smartphone လို့ဆိုတာမျိုးလေးပေါ်လာတဲ့ခါကျတော့အခုဆိုလို့ရှိရင်ကွန်ပျူတာနဲ့တော့တိုးစရာမျိုးပဲနဲ့ tablet လို့ခါမျိုးဖုန်းနဲ့ပဲတွဲပြီးတော့တမ်းပြီးသုံးလို့ရတဲ့အခြေအနေတော့ဖြစ်လာတယ်။ဆိုရတဲ့ဘောပါလဲဆိုဒီ something အနေနဲ့ပုံပဲအပြင်ပတ်ဝန်းကျင်ဆိုင်ရာတွေလေ့လာမယ်ဆိုရင်လည်းတွဲပြီးသုံးလို့ရတယ်ကိုလိုတဲ့ data တစ်ချက်လေးလေးကောက်ယူမယ်ပြီးလို့ရှိရင်အကြောင်းပြန်လာမယ်ပြန်လာပြီးလို့ရှိရင်ပုံကွန်ပျူတာကပုံဖော်လို့ရတာပေါ့ဆိုတော့ဟိုအကြောင်းသားလေးနည်းနည်းလွယ်လာတယ်ဆရာဆရာမကြီးကသင်ရတာလည်းပို့ပြီးတော့ထိထိရောက်ဖြစ်လာတာတွေ့ရပါတယ်ကမ္ဘာလုံးမှာဒါကြီးကတိုးနေကြကြသုံးနေပါပြီ
မြန်မာနိုင်ငံမှာတော့ဒီလိုသုံးတာမျိုးတွေ့ခဲ့လားဆရာ
ကျွန်တော်ကပထမဆုံးယူသွားတာဟို legacy လေးကိုလူတဲ့နောက်လည်းလူခဲ့တယ်လက်တွေ့ကမ်းလေးမှာသုံးဖို့အတွက်ကိုကွန်ပျူတာနဲ့တွဲပြီးတော့ lower depth sensor တွေတွဲနိုင်တဲ့ interface တွေနောက်ပြီးတော့သူတို့နဲ့တွဲထားတဲ့ software တွေကိုလည်းကွန်ပျူတာရေမှာကျွန်တော်က install လုပ်ပေးခဲ့တယ်။ဆိုတော့သူတို့ကလည်းနောက်ပိုင်းလူရဲ့ solution နဲ့ဒီ software တွေ interface တွေကိုသက်ဆိုင်ရာ company တွေကနေမှာပြီးတော့အဲဒါတွဲလို့ရပါပေါ့။လာပြီးတော့ software တွေလူရလည်းလူရလည်းရှိတယ်ပြီးတော့ဒီဟာ lower depth ဆိုတာလည်းသူတို့သိတယ်။ဒါတွေသုံးချက်အဖြစ်နဲ့အချင်းကုန်တက်တာလည်းသင်္ကန်းစာရဲ့ concept ဆိုရင်လူလားချက်တကိုချက်ချင်းချီးပြီးရတော့အသုံးချနိုင်လို့ဆိုတော့တော်တော်လေးချီရောက်တဲ့ niche နဲ့ဒီမှာဌာနဆိုင်ရာတွေကလည်းတို့ရတယ်စိတ်ဝင်စားလည်းရှိတယ်တို့အတွက်အကျိုးလည်းရှိမယ်ဆိုတော့လည်းတွေ့လာတဲ့ခါကျတော့အခုစပြီးသုံးနေပါပြီတချို့ကျောင်းတွေမှာတော့စပြီးတော့လည်းဒီ procedure တွေစရာတွေကိုမှာယူပြီးတော့သုံးနေတာတွေ့ပါတယ
် computer interface ကိုဘယ်လိုသုံးတာပါလဲ
interface တွေကတယ်လီဖုန်းအရွယ်လောက်ကြီးဒါမှမဟုတ်လည်းတယ်လီဖုန်းအရွယ်တဲ့နှစ်ဆလောက်ကြီးတဲ့ interface ဒီမှာအဲ့ဒီတွေကိုသုံးနိုင်မှုက ကွန်ပျူတာပေါ့ဖတ်ဖို့လိုတော့တော့ဖတ်ဖို့ကလိုအပ်တဲ့ software ကိုကွန်ပျူတာမှာတင်ထားတယ်။ software ကဘာလုပ်ပေးလဲဆိုတော့ဒီကကွန်ပျူတာ interface ကိုဖတ်ပြီးတယ်။ဝင်လာတဲ့ data တွေကို store လုပ်ပြီးတယ်။ဒါလည်းမကောင်းဘူး။သူက graph လို့ခေါ်တဲ့ပုံတွေနဲ့ပေါ်ပြတယ်။လိုအပ်တဲ့ analysis တွေ sensitivity နဲ့သူလုပ်ပြီးတယ်။ဆိုဒီပုံမှာကျောင်းသားအများကြီးလုပ်လို့ရပါတာပေါ့လေ
။ computer interface တွေကို sensor လို့ခေါ်တဲ့အာယုံခံကရိယာတွေနဲ့တွဲပြီးသုံးရတာပါ။
အာယုံခံပစ္စည်းတွေလို့ခေါ်တာပေါ့လေ sensor ဆိုတာကဥပမာအဖြစ်လူတယောက်ရဲ့ရွေးချယ်မှုကိုတိုင်းတဲ့ motion အာယုံခန္ဓာနောက်တစ်ခါ motion ဆိုတာရှုပ်ရှားမှုအာယုံခန္ဓာနောက်တစ်ခါ clear စေအာယုံခန္ဓာနောက်ဒါမှမဟုတ်လေဟိုကျွန်တော်တို့တိုင်းမှာဆိုပြီးတော့ stopwatch လေးသုံးရအောင်အခုကကြာအဲ့လိုမဟုတ်တော့ဘဲနဲ့အလင်းကိုသုံးပြီးတော့တိုင်းမှာလေးတွေကသုံးလို့ရတယ်ဒါမှမဟုတ်လို့ရှင်လဲ force နဲ့ပတ်သက်တာ store ဆွဲရရင်ပတ်သက်ပြီးတော့အာယုံခန္ဓာပစ္စည်းဆိုပြီးအဆောက်အအုံမျိုးစုံကိုသူကထုတ်လို့ရတယ်ဆိုတော့ဘယ်ဟာပဲဖြစ်ဖြစ်ကိုယ်ကတိုင်းကျင်တယ်ဆိုလို့ရှင်အဲ့တော့ဒီနွေတဲ့အာယုံခံစင်ဆာလို့ခေါ်တဲ့အာယုံခံ PC တွေကခုနအင်တာဖေ့စ်နဲ့တွဲပြီးတော့ကွန်ပျူတာပေါ်မှာဖတ်လို့ရတယ
်။ဒီကွန်ပျူတာအင်တာဖေ့စ် software တွေနောက် sensor တွေကိုလွယ်လွယ်ကူကူနဲ့ဝင်နိုင်တယ်လို့ဈေးလည်းတိတိတသာမကြီးလာတဲ့အတွက်ပညာရေးအတွက်ရင်းနှီးမြှုပ်နှံဖို့တင်ပါတယ်
။များသောအားဖြင့်တော့အင်တာဖေ့စ်တစ်ခုရဲ့ software နဲ့ပတ်တွဲလာမယ်ဆိုတော့300-300လောက်တော့ရှိတာပေါ့လေ။ဒါကတော့ဒီအမေရိကန်ဈေးကိုကောပြီးတက်စင်တော့တော်ရင်းလာလို့တရှိပါတယ်။ခိုးတော့ကောဟိုတစ္စည်းပစ္စည်းရဲ့ကြီးငမကြီးတွေမလို့တော့လက်တွေကလည်းမှစူးစမ်းမှုတွေပို့ပြီးအချိန်တိုတွင်းမှလုပ်လို့ရတဲ့နေထားဖြစ်လာတာပေါ့လေ။တိတ်တူကြီးမှာအဓိကလိုတာကအင်တာနက်ကောင်းကောင်းကိုရှိရမယ်။မရှိလို့ရှိရင်မဖြစ်ဘူးပေါ့လေ။ဒါရေးရှိတာကြီးရှင်တော့ဘယ်နဲ့ဘယ်နဲ့ကဘယ်လိုတိုးတက်နေလဲခေါ်ချစ်ချင်းတော့ဖတ်လို့ရတယ်။အင်တာဒါလည်းပတ်သက်တဲ့သူတွေကချစ်ချင်းလုပ်လို့ရတာပေါ့
။ဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။